ဒီဇင်ဘာလမှာဘင်္ဂလားဒေ့ရှ်နိုင်ငံမှာကျင်းပမဲ့အထွေထွေရွေးကောက်ပွဲကြောင့်နှစ်နိုင်ငံသဘောတူညီချက်အရဒုက္ခသည်တွေကိုမြန်မာဘက်ချမ်းပြန်ဖို့ရေးအစီအစဉ်ကိုဘင်္ဂလားဒေ့ရှ်ဘက်ကဒီနှစ်အကုန်ထိရက်ဆိုင်ထားချိန်မှာပဲကုလသမဂ္ဂဌာနချုပ်မှာတော့ရိုဟင်ဂျာဒုက္ခသည်အရေးအလေးပေးဆောင်ရွက်ပြောဆိုမှုတွေရှိနေပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်နယူးယောက်ကုလသမဂ္ဂဌာနချုပ်မှမနေ့ကကျင်းပတဲ့ကုလသမဂ္ဂမဟာမိတ်လူမှုအဖွဲ့အစည်းများကမ္ဘာလုံးဆိုင်ရာဆွေးနွေးပွဲမှာကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအဖွဲ့မိန့်ခွန်းပြောကြားရာမှာရိုဟင်ဂျာအကျက်အတဲပြဿနာလောက်ဆိုးရွားတဲ့အခြေအနေမျိုးမရှိကြောင်းနဲ့ဒီလိုဖိနှိပ်မှုမျိုးကိုလည်းကုလသမဂ္ဂအနေနဲ့လက်သင့်ခံလို့မရကြောင်းအခုလိုပြောသွားပါတယ
် Think no further than the desperate plight of the Rohingya people of Myanmar subject to ethnic cleansing.In the only place that they can call
ရဝင်ငင်ကမျောလင့်ချက်ပြောဆုံးနေတဲ့ရိုညာတွေရဲ့ဒုက္ခအကျက်တဲလောက်ဆိုးရတဲ့အခြေအနေမျိုးဘယ်နေရာမှာမှမရှိပါဘူးသူတို့ရဲ့မွေးရမြေးလိုခုနှစ်နဲ့နေရာမှာသူတို့ကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်ဖိနှိပ်ခံခဲ့ကြရပါတယ် IS စစ်သွေးကြွအကြမ်းဖက်သမားတွေဝင်ရောက်ဆင်းရဲသိမ့်ပိုက်ခဲ့တဲ့အီရတ်ကယာဇီရီလူမျိုးတွေနေထိုင်တဲ့နေရာမှာဆိုရင်လေယောက်ျားတွေကိုတပ်ပစ်ပြီးတော့အမျိုးသမီးတွေနဲ့မိန်းကလေးငယ်တွေကိုကြေးကျွနေအဖြစ်ရောင်းစားတာစတဲ့တုံလုံး၆ချားပွဲကောင်းတဲ့အတွေ့အကြုံတွေလောက်ဆိုးရွားတဲ့အဖြစ်မျိုးဘယ်နေရာမှာမှမရှိပါဘူးသူတို့ကိုညှဉ်းပန်းနှိပ်စက်သူတွေဟာသူတို့နဲ့မတူကွဲပြားလို့ဆိုတဲ့အချက်ကြောင့်ဒီလူတွေကိုရရဆက်ဆက်ဖိနှိပ်ခဲ့ကြတာဖြစ်ပါတယ်ဒီလိုပဲကမ္ဘာတစ်ဝှမ်းမှာလူတော်တော်များများဟာဒီလိုမျိုးနှိပ်စက်ခံနေကြရတာပါလူတစ်ယောက်တမမဟုတ်အတိုင်းဝိုင်းတစ်ခုအနေနဲ့ယုံကြည်ကိုးကွယ်မှုဘာသာစကားစတဲ့မတူကွဲပြားမှုတွေကြောင့်ပြစ်မှတ်ထားဖိနှိပ်ခံရတဲ့ဖြစ်မျိုးကလုံးဝလက်ခံနိုင်စရာမရှိသလိုဒီကျူးလွန်မှုဟာလည်းအလွန်ရှက်စရာကောင်းတဲ့လုပ်ရဖြစ်ပါတယ
်ဒီတော်တွင်နေရက်ကနေအတင်းကျပ်ရွှေပြောင်းခံရပြီးဒုက္ခသည်စခန်းမှာ2012ခုနှစ်ကတည်းကနေထိုင်နေကြရတဲ့ရခိုင်ပြည်နယ်ပေါတောမြို့နယ်ကအနောက်ရဲဒုက္ခသည်စခန်းမှာတနင်္ဂနွေနေ့ကဒုက္ခသည်နှစ်ဦးကိုလူမောင်ခိုးကူးမှုဆွဆွဲခြင်းနဲ့ရဲတပ်ဖွဲ့ကဝင်ရောက်ဖမ်းဆီးရာမှာလူစုခွဲပစ်ခတ်မှုဖြစ်ပြီး၄ဦးဒဏ်ရာရရှိခဲ့ပါတယ်ဒီအခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂဘက်ကစိုးရိမ်မကင်းဖြစ်မိကြောင်းနဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုလည်းမျက်ခြေမပြတ်စောင့်ကြည့်နေကြောင်းနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့မနေ့ကပုံမှန်သတင်းစာရှင်းလင်းပွဲအတွင်ကုလအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်Stephen Dujarric ကပြောပါတယ
်။ Knut Otsby the UN Resident Coordinator in Myanmar said that he is deeply concerned about
the လေပိုင်းကအနောက်ရဲဒုက္ခသည်စခန်းမှာပြစ်ခတ်မှုတွေဖြစ်ခဲ့တဲ့သတင်းနဲ့ပတ်သက်လို့ကျွန်တော်တို့ရဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူ OCHA ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Knut Otsby အနေနဲ့အလွန်ပဲစိုးရိမ်မကင်းဖြစ်မိပါတယ်။အဲ့ဒီဒုက္ခသည်စခန်းဟာ2012ကတည်းကဖြစ်ခဲ့တဲ့အကြမ်းဖက်မှုကြောင့်နေရက်ကနေအတင်းအကျပ်ရွှေပြောင်းခံရသူတွေနေထိုင်တဲ့စခန်းဖြစ်ပါတယ်အခြေအနေတွေတည်တည်ငြိမ်ငြိမ်ဖြစ်ဖို့အကြမ်းမဖက်ဖို့ထိန်းသိမ်းသိမ်းသိမ်းကင်တွယ်ဖို့ကိုလည်းမြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကတောင်းဆိုခဲ့ပါတယ်ဒါအပြင်ဒုက္ခသည်စခန်းမှာပြစ်ခတ်မှုကြောင့်ဒဏ်ရာရသူတွေကိုဆေးဝါးကုသကူညီပေးခဲ့တဲ့အဖွဲ့အစည်းတွေရဲ့ဆောင်ရွက်ချက်ကိုလည်းလေးစားမိတယ်လို့သူကပြောပါတယ်ကုလသမဂ္ဂအနေနဲ့ရခိုင်ပြည်နယ်ကအခြေအနေတွေကိုစောင့်ကြည့်နေပြီးရေရှည်ပြည်လည်မှုကိုရစေမဲ့ဖြည့်ရှင်မှုမျိုးကိုထောက်ပံ့ကူညီဖို့အခိုင်အမာရည်တည်နေပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာ9သိန်းကျော်မြန်မာနိုင်ငံဘက်ပြန်ပို့မဲ့အစီအစဉ်ကိုတော့ဒီလ15ရက်နေ့မှာစတင်ဖို့အရင်ကစီစဉ်ခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဒီဇင်ဘာလအတွင်းအထွေထွေရွေးကောက်ပွဲကျင်းပဖို့ရှိနေတဲ့အတွက်ဒီနှစ်အကုန်မှပြန်ပြီးစတင်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကသတင်းမီဒီယာတွေကိုပြောပါရယ်မြန်မာအစိုးရကလည်းအကြောင်းကြားထားပြီလို့ဆိုပါရယ်ဒါနဲ့ပတ်သက်လို့မြန်မာအစိုးရလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာခြားထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးကမနေ့ကနေပြည်တော်မှာသတင်းတောက်တွေကိုအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ
်ဒီဘင်္ဂလားဒေ့ရှ်နိုင်ငံကနိုင်ငံရေးဝန်ကြီးပြောတဲ့အရာဆိုရင်တော့ဒီဇင်ဘာလကုန်လောက်မှာပြန်ဆနိုင်မယ်သူတို့ယူကော့ပွဲတွေပြီးမှပဲလုပ်မယ်ဆိုပြောပါတယ်ဒါလည်းနှစ်နိုင်ငံကညှိနှိုင်းဆောင်ရွက်တာဖြစ်တယ်မလို့သူတို့ကနေပြီးဒီဒုက္ခသည်တွေကိုပြန်ပို့မှကျွန်တော်တို့ကလက်ခံလို့ရတာပြန်ပို့တဲ့ဟာကလည်းခုနလိုစနစ်တကျပြန်ပို့ခြင်းကိုကျွန်တော်တို့ကနေပြီးမျှော်လင့်နေတိုက်တွန်းနေဒါမျိုးပဲကျွန်တော်တို့ဆောင်ရွက်ထားပါတယ်
နှစ်နိုင်ငံသဘောတူညီချက်အရစီစစ်ပြီးသားရိုဟင်ဂျာဒုက္ခသည်2000ကျော်ပြန်ပို့ရေးအစီအစဉ်မှာပထမဆုံးအထုပ်ဖြစ်ဒုက္ခသည်200နီးပါးကိုဒီလအလယ်မှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကနေမြန်မာဘက်ပြန်ပို့ဖို့ရှိခဲ့တာပါဒါပေမဲ့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဒုက္ခသည်တွေကိုယ်တိုင်မြန်မာဘက်ချမ်းကအခြေအနေတွေဟာလုံခြုံစိတ်ချရမှုမရှိသေးတဲ့အတွက်ပြန်မသွားခြင်းကြောင့်ဆန္ဒပြခဲ့ကြသလိုသူတို့ရဲ့အခြေခံလူ့အခွင့်အရေးတွေနဲ့အညီပြန်ပြီးနေထိုင်ခွင့်ရဖို့အတွက်လည်းနိုင်ငံသားဖြစ်ခွင့်ပေးဖို့တောင်းဆိုခဲ့ကြပါတယ်ရှင်